အာဆီယံခေါင်းဆောင်တွေအနေနဲ့ထိုင်းနိုင်ငံမှာဒီသတင်းပတ်ကောင်မှာထင်ပါတော့မယ်။အာဆီယံခေါင်းဆောင်ရဲ့အစည်းအဝေးမှာရိုဟင်ဂျာပြဿနာကိုအမှန်တိုင်းတင်ပြဖို့အတွက်လူ့ခွင့်ရေးအဖွဲ့တွေကဗိုလ်တပုနေမှာတိုက်တွန်းလိုက်ပါတယ်။အင်္ဂလိပ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြီးခိုးလုံကြတဲ့တိုင်းငယ်ချင်းရဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရင်အတွက်မြန်မာဘက်ကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ဝင်တွေပါတဲ့စုံစမ်းရေးကော်မရှင်ရဲ့အစည်းအခမ်းအနားဟာအပြုသဘောဆောင်ဖော်ပြထားကြောင်းဒီလအစောပိုင်းမှာပေါက်ကြားခဲ့တဲ့နောက်အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ရွှေကြရီနေရပြင်းအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားသဘောတူညီချက်ရထားပေမဲ့ပြန်ပွဲအစီအစဉ်ကိုဂုဏ်ကြီးမဆနိုင်သေးပါဘူး။ဒါကမြန်မာနိုင်ငံကိုပြန်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့မြန်မာအစိုးရကသူတို့ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ညှင်းဆိုတာကြောင့်ဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့အာဆီယံအရေးပေါ်တော့တုံ့ပြန်ဆောင်ရွက်ရင်းနဲ့တုံ့တရေးအဖွဲ့ကတော့ဒီဒုက္ခသည်တွေသူတို့သဘောနဲ့သူတို့နေရပြင်းရနှစ်နှစ်တွင်းပြီးစီးနိုင်တယ်လို့ဒီအစီအစဉ်ခန်းစားမှာခန့်မှန်းထားတာပါ။ကြပြန်ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလည်းထည့်သွင်းမရေးသားခဲ့ပါဘူး။ Human Rights Watch လူ့ခွင့်ဆောင်ကြည့်ဖွဲ့ကတော့အခုကျင်းပမယ့်အစည်းအဝေးမှာရိုဟင်ဂျာပြဿနာကိုအာဆီယံခေါင်းဆောင်တွေနဲ့ပြန်လည်သုံးသပ်တင်ကြောင်းပြောခဲ့တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ကလည်းရိုဟင်ဂျာတွေပေါ်မှာမြန်မာလက်နက်ကိုင်တွေရဲ့ရက်စက်မှုတွေကိုအာဆီယံခေါင်းဆောင်တွေမျက်ကွယ်ပြုမထားသင့်ဘူးလို့ပြောပါတယ်။မြန်မာအစိုးရကတော့အခုလိုဆက်ဆဲမှုတွေကိုညှင်းဆို့ထားပေမဲ့အာဆီယံဖွဲ့ဝင်တွေထဲကမလေးရှားဥဆောင်ပြီးတော့ရိုဟင်ဂျာတွေပေါ်မှာမြန်မာအစိုးရလှုပ်ဆောင်မှုတွေရှုံချခဲ့တာပါ။ဒါပေမဲ့အာဆီယံအဖွဲ့ကြီးကတော့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်တဲ့မှုကိုစုကန်ထားဆဲဖြစ်ပါတယ်။ဒီအာဆီယံခေါင်းဆောင်တွေအစည်းအဝေးကိုမြန်မာတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းတက်ရောက်မှာဖြစ်ပါတယ်။